ဟီရိုရှိမာနဲ့နာဂါဆာကီမြို့ပေါ်ကိုအနုမြူပုံချဲချခဲ့တဲ့65နှစ်မြောက်အထိမ်းအမှအခမ်းအနားကိုတက်ရောက်ဖို့အတွက်ဂျပန်နိုင်ငံမှာကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်ရောက်ရှိနေပါတယ်။မစ္စတာဘန်ကီမွန်ကငြိမ်းချမ်းရေးအမတ်တရအခမ်းအနားကိုတက်ရောက်မဲ့ပထမဆုံးကုလသမဂ္ဂအတွင်းမှုချုပ်ဖြစ်ပါတယ်။ဒီအခမ်းအနားကိုဟီရိုရှိမိုမြို့တော်ပေါ်မှာအနုမြူပုံချဲချတဲ့အချိန်တိုင်းဩဂုတ်လ6ရက်နေ့မှာနှစ်စဉ်ကျင်းပမှာပါ။သူဟာနာဂါဆာကီမြို့ကိုတွားရောက်လည်ပတ်တဲ့ပထမဆုံးကုလသမဂ္ဂခေါင်းဆောင်လည်းဖြစ်ပါတယ်။နောက်3ရက်ကြာဩဂုတ်လ9ရက်နေ့မှာနာဂါဆာကီမြို့ကိုလည်းအနုမြူပုံကျဲချခဲ့တာပါ။နိုင်ငံခြားရေးဝန်ကြီးကတ်ဆူယာအိုကာဒါနဲ့တိုချိုမြို့မှာမစ္စတာဘန်ကီမွန်ကအင်ကာနီကတွေ့ဆုံခဲ့ပါသေးတယ်။ကမ္ဘာတစ်ဝန်းနျူကလ িয়ার လက်နက်ဖြတ်သိမ်းရေးအတွက်အလုံးလုံးကြဖို့လိုအပ်တဲ့အကြောင်းသူခီးစင်ကသတင်းစကားပါကျင်တာဖြစ်ပါတယ်လို့သူကပြောပါတယ်။နျူကလ িয়ার လက်နက်ကင်းရှင်းတဲ့ကမ္ဘာဖြစ်အောင်ဒီကနေ့ကမ္ဘာမှာအရှိန်အဟုန်ရရှိလာစေဖို့အတွက်ကျွန်တော်တို့တိစောက်ကြရပါမယ်။လုံနိုင်နေမြကျွန်တော်တို့လုံကြရပါမယ်လို့လည်းသတင်းစာရှင်းလင်းပွဲမှာမစ္စတာဘန်ကင်ဘွန်းကပြောပါတယ်။နိုင်ငံခြားရေးဝန်ကြီးနဲ့ညစာစာရင်းနဲ့ကုလသမဂ္ဂနဲ့ဂျပန်ပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုမစ္စတာဘန်ကင်ဘွန်းကဆွေးနွေးခဲ့ပါတယ်။ဂျပန်နိုင်ငံဟာကုလသမဂ္ဂအသုံးစရိတ်နဲ့ကုလသမဂ္ဂငြိမ်းချမ်းမှုထိန်းသိမ်းရေးတပ်ဖွဲ့တွေအတွက်ဒုတိယငွေအများဆုံးထည့်ဝင်တဲ့နိုင်ငံပါ။သူတို့နှစ်ယောက်ဆွေးနွေးခဲ့ကြရမှာကိုရီးယားကျွန်းဆွယ်၊မြန်မာ၊အာဖဂန်နစ္စတန်၊အီရာ၊တိရိတင်္ဂါနဲ့ဆိုမာလီယာကိစ္စတွေနဲ့ပါဝင်ခဲ့ကြပါတယ်။ဟီရိုရှိမာကိုမသွားမီဝန်ကြီးချုပ်နာအူတိုကန်နဲ့ဗိုဒူးနေမှာဆွေးနွေးမယ်လို့မျှော်လင့်ထားကြပါတယ်။